မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေကိုစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေတနင်္လာနေ့ကပြင်းပြင်းထန်ထန်ပစ်ခတ်အကြမ်းဖက်နှိမ်နှင်းမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်တရားစွဲနိုင်ရေးနီးလန်းရှာကြိုးပမ်းနေကြောင်းCRPH ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOA ကိုပြောပါရယ်ဒေါက်တာဆဆာနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ပထမအနေနဲ့ကတော့ဒီတရားမွေအာနာတေးစီကောက်စီဒီအချက်ဖက်အဖွဲ့စီဖြစ်သွားပြီဆိုတာကိုသူတို့ဟာနဲ့သူတို့ကြင်ညာတာပါဒီနေ့ကတော့တကဘာလောကကြီးနေပြီးတော့ဒီတရားမွေအာနာတေးစီကောက်စီဒီတကယ်ပြည်သူကိုဒုက္ခပေးပြီးတော့ပီတူကိုတပ်ဖြတ်ပြီးတော့ဒီလိုနဲ့ဟိုလူမဆန်နဲ့လို့ရဖြစ်တဲ့အတွက်ကြောင့်ဒီအနာသိရှိကောက်စင်ဒီအချက်ဖက်အဖွဲ့စီဖြစ်သွားပြီဆိုတာကိုနံပါတ်1အနေနဲ့သူတို့ဟာနဲ့သူတို့ချိန်ရတာပါအခုဆိုရတော့လူမဆန်နဲ့လို့ရတွေကိုအနာသိရှိကောက်စီကလုံထားတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ email ဟာကျွန်တော်မှာ2000ကျော်ရရှိပြီးသားဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနိုင်ငံတကာအထူးသာသမာတီနော် CRPH ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်မှတောင်းဖို့အမြင်ရှိပါတာအဲ့ဒီ email 2000ကျော်ကိုကျွန်တော်ကအခုဆိုရတော့ APP ဆိုင်ရာမှာရှိတဲ့ဒီဥပဒေချုပ်ချီသူဗမောက်ခတွေကိုကျွန်တော်တို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့ဟာ International Criminal Court လို့ခေါ်တဲ့ APP ဆိုင်ရာစီစားစွေးမှုမှာအီဆိုတော့ရမှာဖြစ်ပါတယ်ဒါပြီးမှကျွန်တော်တို့ဒီရိုဟီဂျာကိစ္စဟာလည်းပြီးသေးပါဘူးအမေတော်ဆဆူချီကဒီစီပိုချုပ်တွေကိုထောင်မချဖို့ရအတွက်တိတ်ခါချပြီးတော့ကပလည်းမှာမရှိဖို့ရအတွက်သူတနိုင်စောကကွယ်ခက်ဖို့ပါတယ်ဒါပေမဲ့လည်းသူတို့ကအခုကဒီလိုထားလို့နေတယ်ဆိုတော့အမှုကသူတို့မှာနိုင်ငံတကာအမှုကတုတ်ကိုလေးခုလောက်ရည်ဆိုင်ဖို့ရှိပါတယ်ဒါတွေကိုတော့ကျွန်တော်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ဒီနေ့အကြဖက်မှုနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဥစ္စာဖြစ်ပါတယ်
အဲ့တော့ဟိုနိုင်ငံတကာကအခုဒေါက်တာဆဆာတို့ကိုအတိအမှတ်ပြုပြီးတော့ဆောင်ရွက်နေတဲ့အပိုင်းမှာတစ်ဖက်ကကြတော့လေအဲ့ဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့နိုင်ငံတကာတန်တမန်တွေကိုသူတို့ပြောင်းလဲခန့်အပ်တာတွေသူတို့လုပ်လာတာရှိတယ်ပေါ့နော်အဲ့ဒါတွေကရောသူတို့တကယ်လုပ်ပိုင်ခွင့်ရှိသလားနောက်သက်ဆိုင်ရာနိုင်ငံတွေဥပမာကုလသမဂ္ဂဂျနီဗာဆိုလို့ရှိရင်ရောဒီစစ်ကောင်စီကအသင့်ခန့်အပ်မဲ့တန်တမန်တွေကိုသူတို့ကရောလက်ခံမှုရှိမလားပေါ့နော်အဲ့ဒီရဲ့လုံထုံးလုံကြီးကဘယ်လိုရှိလာမလဲရှင်
အဓိကတော့ကျွန်တော်တို့ဒီအာနာသိရှိကောက်စီဒီတရားမဝင်အဖွဲ့စီဖြစ်သွားတယ်ဆိုတာဒီနေ့သူတို့ကထုတ်ပြန်ကြေညာလိုက်တယ်နော်သူတို့ရဲ့လို့ရဟာလို့ဝဒီဘာလဲအကြဖက်လို့ရဖြစ်နေတယ်ဆိုတာဟာကဘာကမျက်စိမေ့ပြီးအကြည့်မကြည့်တော့ပါဘူးကျွန်တော်အာရှနိုင်ငံဟာလည်းသူတို့ရဲ့စီကောက်စီဒီရဲ့ဆက်ဆံဖို့ဆက်ဆံနေကတီးတီးတာတာပြောင်းလဲသွားပါလိမ့်မယ်ဘာဖြစ်လဲဆိုတော့တွေးထက်ခိုက်ပြီးတော့ပြည်တယ်ဆိုတာကတော့ကျွန်တို့ကလည်းမရမနာဆက်လက်ပြီးတော့သူတို့ကိုကျွန်တို့ဟာနိုင်ငံတကာစစ်ခုံရုံးမှာချက်ချင်းအရေးယူနိုင်အောင်ကျွန်တို့လည်းဒီ PP ဆက်ကိုငှားထားတာဖြစ်ပါတယ်ဒါလည်းလားချောက်တယ်အများကြီးရှိပါတယ်ဆိုတော့တကယ်လို့မြသူတို့ကစာရွက်စာသားမှာတော့တူပဲတူပဲဝါမောက်ဖြူမောင်းနေသူကမှဖိနေတာဖိနေခါထားချောက်ပါပါလိမ့်မယ်ဒါပေမဲ့လည်းစောက်ကြည့်ပါသူတို့ဗီဇာပေးမှာမဟုတ်ပါဘူးပေးမှာမဟုတ်တယ်လို့သူတို့ကိုယ်တိုင်ကအပီထက်လာရတော့အဖခါပါလိမ့်မယ်အဲ့လောက်တိကောကနိုင်ငံတကာလည်းစောင့်ကြည့်နေတယ်ဆိုတာကိုဒီတရားမွေအာဏာသိစီကောင်စီကမမေ့သင့်ပါဘူ
းတမကြီးဒီဥချော်မိုးထိုးရဲ့အခန်းကဏ္ဍကိုဘယ်လိုဆက်ပြီးရှိလာမလဲရှင်သူကအကုလသမဂ္ဂမှာပေါ့နော်တကယ်ကိုထူးထူးခြားခြားဖြစ်စဉ်နေနေရောတကယ်ကိုတတိရှိရှိနေသူက NLD အရတားဆိုးရအောင်ပဲဆက်ပြီးကိုစားပြုတဲ့တမ်မတ်ဖြစ်ချိန်ညာသွားတယ်တစ်ဖက်မှာလည်းဒီစစ်ဆိုးရကသူ့ကိုဟိုထုတ်ပယ်လိုက်တယ်ဆိုတဲ့ခါကျတော့သူ့ရဲ့အခန်းကဏ္ဍအခုဘလို့ဆက်ပြီးဖြစ်လာမယ်ရှင
်အဲ့ဒီအကြောင်းကိုပြောရင်တော့ကျွန်တော်ဟာလီဘီယာအကြောင်းကိုကြည့်ဖို့လိုပါတယ်လီဘီယာနိုင်ငံမှာအာနာစီကာဒါဖီဆိုတာရှိတယ်ကာဒါဖီကတကယ်သားဆိုရင်တော့ဒီအခုနစစ်ကောင်စီမှာခေါင်းဆောင်တွေနဲ့အတူတူပါပဲသူကလည်းတကယ်အာနာစီဖြစ်ပါတယ်အဲ့လိုနဲ့သူကအာနာစီဖြစ်တာကိုမကြိုက်လို့ပြည်သူလူထုကဆာဒါပြပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာသူရဲ့တာတမာကြီးတွေနော်ကုလသမဂ္ဂမှာအမေရာတာအတာမကြီးနဲ့အခုနလိုပေါ့နော်မြန်မာသူတဲ့လူပြားနိုင်ငံဆိုင်ရာကုလသမဂ္ဂမှာဥကြုံမျိုးထုလို့ပဲသူတို့ကကာဒါဖီကိုကမ္ဘာကုလသမဂ္ဂရဲ့ရှေ့မှောက်မှာသူတို့ကဒီနောက်ဆလုလိုက်တယ်လုလိုက်တဲ့အခါကျတော့ကာဒါဖီကသူတို့ကိုမိတို့ကိုလီဘီယာနိုင်ငံကကုဆလဲမဟုတ်တော့ဘူးလို့အလုပ်ဖြတ်လိုက်ပြီလို့ပြောတယ်ဒါပေမဲ့လည်း အဲ့ဒီမှာရှိတဲ့ credential committee ကအစပါကအစပေါ့နော်ကုလသမဂ္ဂမှာရှိတဲ့အဲ့ဒီ mechanism ကသူ့ကိုပြောလိုက်တာနဲ့ကိုမရဘူးသူဖြုတ်တာမရဘူးတဲ့ celebrate or Gaddafi မရှိတဲ့အထီးကိုပဲသူတို့ကဒါအမှဆီဆဲလက်ဖြစ်နေတာပဲလို့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဦးကျော်မြို့ထွန်းဟာလည်းမြန်မာနိုင်ငံအမှကြီးအမေသားဆက်လက်ဖြစ်နေဦးမှာပဲပြီးတော့ကျွန်တော်ဟာဒီယာယီအစိုးရကိုဆက်လက်ဖွဲ့နိုင်တဲ့အချိန်မှာလည်းသူတို့ဒီယာယီအစိုးရရဲ့ဘီဒလူတုကရွေးကောက်တင်မြှောက်ထားတဲ့ယာယီအစိုးရရဲ့ဒါအမှကြီးဆက်လက်ဖြစ်နေဦးမှာပဲနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားအမှတွေအားလုံးဟာလည်းနော်တာသမားတွေအားလုံးဟာလည်းဒီလိုသူပြမှာတရားမှာတရားရတယ်ပါအမအကြောင်းရှာမလို့ပါဘူးเนาะတလားနှစ်လားလောက်ပဲဖြစ်မှာပါเนาะဒီခြေတော့တွေ့မှာတော့တိခါပါရတည်ပိပါကျွန်တော်တို့ဒီ interim government လို့ခေါ်တဲ့ယာယီဆိုရဟာလဲမရှိမဖြစ်လိုအပ်လာပါလိလိုအပ်လာမှာဖြစ်ပါတယ်အဲ့လိုဖွဲ့တဲ့အချိန်မှာအဲ့ဒီကျွန်တို့ကနိုင်ငံတကာအစိုးရနဲ့လဲတကပိနဲ့ပြောနေပါတယ်သူတို့ဟာလဲမြန်မာနိုင်ငံတာယုတ်တွေကိုကာကွယ်ပေးမှာပါเนาะဒါတွေအားလုံးဟာလဲဖြစ်လာနေပါတယ်ဒါကြောင့်မလို့ဘာမှမစနဲ့ကျွန်တော်တို့နဲ့အတူရတည်ပြပါလို့လဲကျွန်တော်အလုပ်ကိုမေ့တရားခါလို့ပါတယ်
။ဟုတ်ကဲ့အဲ့မှာဒေါက်တာဆဆပြောသွားတဲ့ဒီဂျာပြက်အစိုးရဖွဲ့စည်းဖို့အစီအစဉ်ပေါ့နော်။အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နော်ရှင်းပြလို့ရမှာရှင
်။အခုကလက်တွဲကအဲ့လိုဖြစ်နေတယ်။လက်တွဲကပါလဲဆိုတော့အခုကဒီအာနာသိန်းတရားမဝေအကြဖက်ဒီ terrorist organization လို့ဖြစ်လာတဲ့နော်သူတို့ဒီအာနာသိန်းရှီကောစီရဲ့လို့ပို့လို့နီးဟာသူတို့နေပြည်တော်မှာပဲအမေပေးပြီးတော့နေပြည်တော်မှာပဲသူတို့လက်ထက်မှာရှိတာကတော့မြန်မာ MRTV တို့မြန်မာအလီတို့ပါတော့ပဲရှိတယ်ဒါဘီသူတို့ရဲ့ဒီအစိုးရရတဲ့နေရာအလုံးလဲပြည့်စုံနေပါပြီเนาะစေယုတွေပါတယ်ဘာမှအကြောင်းတွေသူတို့အကြောင်းဖွေတယ်ပါတယ်ဖွေတယ်လဲသူတို့စာတာပြတဲ့လူပဲပို့ပေါ်လာမှာဖြစ်ပါတယ်သူတို့အလုံးတိပါတယ်ဒါတော့ကျွန်တော်တော့ပြောချင်မလို့ပါဘူးဒါဆိုရင်တော့ဒီတိုက်ပဲလဲပိုက်ကြည့်ပြီးတော့သူတို့ပြုတ်တာကိုစောင့်နေမလားဒါမဟုတ်ရတော့ကျွန်တော်တို့ကိုဒီပီတလူထုတွေကိုလည်းကျွန်တော်ဟာကူငင်နိုင်တဲ့နေ့လိုက်နေအမြဲရှိတယ်လို့ကပလိုချွေးကောင်စီမှာလည်းဒီရှိကောင်စီတွေကိုတရားဆွဲလို့ရအောင်เนาะသူတို့အကြောင်းကိုပြောလို့ရအောင်ပြီးတော့လည်းကျွန်တော်ခုနလိုပေါ့ ICJ တို့ ICC တို့မှာလည်းဒီအာနာတဲအကြဖက်ရှိကောင်စီခေါင်းဆောင်တွေကိုတရားဆွဲလို့ရအောင်တယူဖြစ်သွားအောင်ကျွန်တော်ကချက်ချင်းဒီကြပြအစိုးရတော့လုံတယ်လို့ကျွန်တော်တော့ယူချင်တယ်ဒါအတွက်ကိုလည်းကျွန်တော်တို့အမြဲတမ်းပြောနေပါတယ်ဒါဆောင်ရွက်နေပါတယ
်ယာယီအစိုးရနဲ့အခုဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ကြတော့ဘလို့ချိတ်ဆက်လှုပ်ရှားဖို့ရှိမလဲရှင
်ကျွန်တော်နားလည်တဲ့စကားနဲ့ပြောမယ်ဆိုရင် CRPH ကနေပြီးတော့အဲ့လိုယာယီအစိုးရကိုဖွဲ့ခွင့်ရှိတယ်သူတို့မှာယာယီအစိုးရကိုသူတို့ကဖွဲ့မယ်အဲ့ဒီသူတို့ဖွဲ့တဲ့အစိုးရကယာယီအစိုးရကနေပြီးတော့အလုပ်လုပ်မယ်ဒါပါပဲသူတို့ကနေပြီးတော့အဲ့ဒါကိုဖွဲ့ပြီးပြီဆိုပြီးတော့အဲ့ဒီဖွဲ့ထားတဲ့ယာယီအစိုးရမှာတာဝန်ကိုပြီးွားရှိပြီ
ဒေါက်တာဆဆာအနေနဲ့အခုလိုမျိုးမြန်မာပိုင်းကိုအချိန်ပေးပြီးပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါကျေးဇူးပါ